နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်လာနေတဲ့မြန်မာနိုင်ငံမှာနိုင်ငံလူဦးရေတဝက်လောက်ကိုကိုစားပြုတဲ့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေတိုးတက်ကောင်းမွန်လာစေမယ့်ပြုပြင်ပြောင်းလဲမှုတွေကိုတပြိုင်တည်းလှုပ်ဆောင်သွားဖို့အရေးကြီးကြောင်းအမျိုးသမီးနဲ့လူအခွင့်အရေးလှုပ်ရှားသူတချို့ကထောက်ပြပြောဆိုကြပါတယ်။ဝါရှင်တန် DC မြို့တော်မှာခြေစိုက်တဲ့ကမ္ဘာတဝန်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုကူညီထောက်ပံ့ပေးနေတဲ့ National Endowment for Democracy NED အဖွဲ့ရုံးမှမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာအခုလိုပြောခဲ့ကြတာပါ။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မခင်ဖြူထွေးကအပြည့်အစုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးဖွံ့ဖြိုးတိုးတက်မှုအဆင့်ဆင့်တိုင်းမှာမျိုးသမီးတွေပါဝင်ခဲ့တဲ့အခမ်းကဏ္ဍနဲ့အတူလက်ရှိပွင့်လင်းလာတဲ့မြန်မာနိုင်ငံရေးအခင်းအကျင်းမှာမျိုးသမီးတွေဘယ်လိုဆက်လက်ပါဝင်နိုင်မလဲဆိုတာနဲ့အမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်အကဲဆမ်းမှုတွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးပွဲမှာဆွေးနွေးတင်ပြကြတာဖြစ်ပါတယ်။ Can Democracy Work for Women in Burma? မြန်မာနိုင်ငံမှာဒီမိုကရေစီဟာအမျိုးသမီးတွေအတွက်အလုပ်ဖြစ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ NED ရဲ့လေးလာရေးနဲ့သုတေသနအစီအစဉ်တစ်ခုနဲ့ရောက်နေတဲ့နန်းလျောင်လျံဝမ်ခေါ်ဒေါ်တီတီကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပွင့်လင်းလာမှုနဲ့အတူအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေပိုပြီးရှိလာတာကိုတွေ့နိုင်ပေမဲ့လို့အမျိုးသမီးအခွင့်အရေးတွေတိုးတက်ကောင်းမွန်လာဖို့မှာတော့အစိုးရကိုယ်တိုင်ကပါလိုလိုလားလားနဲ့အားပေးဆောင်ရွက်ရမှာဖြစ်တယ်လို့ဒေါ်တီတီကပြောပါတယ်။
အမျိုးသမီးတွေအတွက်နေရာတွေပေးထားတာတော့ဟုတ်ပါတယ်။နောက်ပြီးတော့မှလှုပ်လဲလှုပ်နိုင်လာပါတယ်။ကောင်းလဲကောင်းနေဒီဗါလဲအမျိုးသမီးလှုပ်ဘာခမလဲချီတက်တာတွေတော့ဖြစ်လာတဲ့အမျိုးသမီးရဲ့ဘာခမလဲဖိုရမ်တွေကိုပေးလှုပ်လာတယ်။ဒါပေမဲ့အမျိုးသမီးတွေကနို့နို့ကိစ္စတွေနို့နို့ပဲလှုပ်ကြဆိုပြီးတော့မှလှုပ်မဲ့အစားစပါးရဲ့ဆိုတော့အစိုးရကိုယ်တိုင်ကနော်လူလူလာလာနဲ့ support တွေဖြစ်လာဖို့လိုတယ်။ဘာလို့ဆိုတော့အစိုးရကိုယ်တိုင်ကဘတ်ဂျက်တွေခွဲဝေတဲ့နေရာမှာလို့ရတယ်။အခုကြည့်လေဒီမှာသူတို့မှရှိနေတယ်မြမအမျိုးသမီးရေးရဆိုတာလှုပ်အားပေးအဆင့်ပဲရှိတာ။တကယ်ဆိုအမျိုးသမီးတွေကိုတိုးတက်ဖို့ဆိုအမျိုးသမီးအတွက်ကိုဘတ်ဂျက်ကတတ်တတ်ရှိရမှာ။နောက်ပြီးတော့မှတိုင်းပြည်တိုးတက်ဖို့ဆိုအမျိုးသမီးတွေကပညာမတက်လို့ရှိရင်လှုပ်အားက90ခိုင်နှုန်းကအသုံးမပြုသလိုဖြစ်နေတာလေ။အမျိုးသမီးတွေကတကယ်ဆိုရင်နေရာပေးရင်လှုပ်တတ်ပါတယ်။သူတို့ဘာသူတို့လှုပ်ပါစေတော့ဆိုတာမျိုးတဲ့ပံ့ပိုးမှုတွေလိုတယ်အစိုးရကိုယ်တိုင်ကပြောဖို့လိုတယ်ခုနက House Speaker ပြောသွားတာသိပါတယ်သူကအိုးအမျိုးသမီးကိစ္စတင်လာလို့ရှိရင်ကျွန်တော်တို့လွတ်တော်အတီးပြုတ်ပေးပါဆိုအဲ့ဒီအကတိအတိုင်းလုပ်ပေးပါလို့
မြန်မာနိုင်ငံထဲမှာအမျိုးသမီးအခွင့်အရေးနဲ့လူခွင့်ရေးပညာပေးမှုတွေအများပြားလှုပ်ဆောင်ဖို့လိုအပ်နေသေးတယ်ဆိုတာကိုလည်းဒေါ်ထေးလေးကထောက်ပြခဲ့ပါတယ်မြန်မာသမိုင်းတစ်လျှောက်ကိုပြန်ကြည့်ရင်အမျိုးသမီးတွေဟာနိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်အသီးသီးမှာပုံစံမျိုးစုံနဲ့ရှေ့တန်းကနေတက်တက်ကြွကြွပါဝင်ခဲ့ကြပေမဲ့လို့ကျေးရွာအဆင့်ကနေနိုင်ငံတော်အဆင့်အထိဒီလိုကဏ္ဍတိုင်းအဆင့်တိုင်းမှာအမျိုးသမီးတွေပါဝင်မှုကတော့နှိမ့်ချနေစေဖြစ်တယ်ဆိုတာကိုလည်းထောက်ပြပြီးတော့အမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့မှာမြန်မာလူမှုအတိုင်းအဝန်းအထွေမှာရှိနေတဲ့အမျိုးသမီးတွေနဲ့ပတ်သက်တဲ့အမြင်သဘောထားအယူအဆတွေကိုပြောင်းလဲပြစ်နိုင်ဖို့အရေးကြီးတယ်လို့လည်းဒေါ်ထေးလေးကပြောပါတယ်
အဓိကအခက်ခဲရပါလေဆိုအမျိုးသမီးဆိုပြီးတော့မှဆိုရဲအဲ့ဒီ mindset ပေါ့ဒီအမြင်ကဘာခေါ်မလဲဟိုအမျိုးသမီးဆိုရင်ဘာမလုပ်ရအောင်ဆိုရဲဒီအဲ့ဒီ mindset ကအရေးကြီးနေတာလေဘာလို့ဆိုတော့အဲ့ဓာတွေကအိမ်ကစအကြောင်းကစပြင်ရမှာဆိုရဲခါကျတော့ဟုတ်ပါတယ်ချစ်ချင်းကြီးကတော့ဖြစ်လာမှာမဟုတ်ဘူးဒီနေ့စပါနောက်ဆယ်နှစ်ကြာရင်ဖြစ်လာမယ်
လက်ရှိမြန်မာနိုင်ငံလွှတ်တော်ထဲမှာမျိုးသမီးလွှတ်တော်ဦးရီဟာလွှတ်တော်တစ်ခုလုံးရဲ့400ခန့်နှုန်းလောက်ပဲရှိတယ်ဆိုတာကိုလည်းဒေါ်ထီထီကထောက်ပြခဲ့ပါဗျ။ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့ NDI အဖွဲ့ရဲ့အာရှနယ်ကမ္ဘာရေးရာလုပ်ငန်းများဆိုင်ရာအကြီးအကဲညွှန်ကြားရေးမှူး Brian Joseph ကတော့မြန်မာနိုင်ငံရဲ့အမျိုးသမီးရေးလှုပ်ရှားမှုတွေဟာရင်ခတ်တက်စာရင်ပုံမအကောင်းလာခဲ့တယ်လို့မျှော်လင့်ချက်ကောင်းတွေလည်းရှိလာနေပါပြီလို့ပြောသွားပါဗ
ျ။ I've been working on Burma for nearly 20 years now and all I can tell you is 10 years ago but certainly 15 years ago there was virtually no women's rights movement.There were lots of women.
ကျွန်တော်မြန်မာကိစ္စမှာပါဝင်လုပ်ကင်လာခဲ့တာအနည်း20လောက်ရှိပါပြီ။ကျွန်တော်ပြောနိုင်တာကတော့လွန်ခဲ့တဲ့10နှစ်15နှစ်လောက်တုန်းကဆိုရင်မြန်မာမျိုးသမီးရေးလှုပ်ရှားမှုတွေကမရှိသလောက်ပါ။လူမျိုးရေးလုပ်ငန်းတွေအစင်လာရရှိလာတဲ့မျိုးသမီးအဖွဲ့အစည်းတွေလုပ်နေကြ၊ပညာရေး၊ကျန်းမာရေးလုပ်ငန်းတွေ၊ကူညီဆောင်ရှောက်ရေးလုပ်ငန်းတွေမှာပါပါဝင်လုပ်ကင်နေတဲ့မျိုးသမီးတွေကတော့အများကြီးရှိပါတယ်။ဒါပေမဲ့အမျိုးသမီးအနည်းစုလောက်ပဲလူမှုအတိုင်းအဝန်းရဲ့ခေါင်းဆောင်နေရာမှာရှိနေတာကိုတွေ့ရမှာပါ။အခုနောက်ပိုင်းမှာတော့တမယိုးကြအမျိုးသမီးအဖွဲ့အစည်းပုံစံကနေအမျိုးသမီးတွေဟာကိုကိုကိုစွမ်းရည်မြင့်တင်မှုတွေနဲ့နိုင်ငံရေးနယ်ပယ်တွေအထိပါထုတ်ဖောက်ဝင်ရောက်လာနိုင်ပြီဖြစ်ပါတယ်
။ပြည်ခဲ့တဲ့နှစ်နှစ်ကစလို့မြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေရှိလာပေမဲ့လို့အမျိုးသမီးအခွင့်အရေးလူခွင့်ရေးနဲ့ပတ်သက်လို့တော့ရှေ့ဆက်ဆောင်ရွက်စရာတွေအများကြီးရှိနေသေးတယ်ဆိုတာကိုဆွေးနွေးသူတွေကထောက်ပြခဲ့ကြပါတယ်။ပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့နယ်ပယ်ကဏ္ဍအသီးသီးမှာ အမျိုးသမီးတွေပါဝင်မှုအားကောင်းလာအောင်ဆောင်ရွက်သွားဖို့အရေးကြီးတယ်လို့အမျိုးသမီးတွေကိုနေရအမျိုးသမီးတွေကိုနေရမပေးဘဲနဲ့တော့လက်ရှိဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေဟာပြည့်ဝတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖြစ်မှာမဟုတ်တဲ့အကြောင်းဒီဆွေးနွေးပွဲမှာပါဝင်သူတွေကထောက်ပြဆွေးနွေးခဲ့ကြပါတယ်ရှင်။